တိုင်းရင်းသားအများစုပါတဲ့နိုင်ငံရေးအကျဉ်းသားတွေဒီကနေ့လွတ်မြောက်လာတဲ့သတင်းဖြစ်ပါတယ်ရှင်မြန်မာနိုင်ငံရဲ့အကျဉ်းထောင်အသီးသီးမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေက56ဦးကိုဒီကနေ့မှပဲအစိုးရကပြန်လွှတ်ပေးလိုက်ပါတယ်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတက်ဖို့သမရဦးသိန်းစိတ်ဘရူနိုင်းနိုင်ငံစီကိုသွားတဲ့နေ့မှပဲတိုက်ဆိုင်စွာအခုလိုလွှတ်ပေးလိုက်တာပါဒီနေ့မကုန်ခင်နိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးမယ်လို့သမရဦးသိန်းစိတ်ကကတိပေးထားပေမဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတော့ဒီအပေါ်မှာတန်လျာရှိကြပါတယ်အပြည့်အစုံကိုတော့ဝိုင်းတော်သားကိုဇော်ဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ပြန်လို့ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသားအများစုဟာနိုင်ငံရေးပုံမှန်နဲ့ဖန်ဆီးထင်းထင်းခံထားကြရတဲ့တိုင်းသားလူမျိုးစုတွေဖြစ်ကြပါတယ်လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကပြန်လို့ပေးဖို့တင်ပြထားတဲ့စီရင်ချက်ကဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမြားအဖွဲ့ဝင်လည်းဖြစ်လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီဝင်တဦးလည်းဖြစ်တဲ့ကိုရအောင်ကပြောပါတယ
်ကျွန်တော်တို့သိထားတာကပေါ့နော်သိထားတာပေါ့ဆိုတော့တချို့နေထောင်နေအနေထားနေရတော့ကျွန်တော်တို့အခုလက်ရှိဟိုတိုက်ရိုက်ပေါ့ဗျာအဲဒီတောင်ကတွေ့တဲ့လူစည်းရင်းကိုမရပြီမဲ့ကျွန်တော်တို့နိုင်ငံရေးဒီလက်ကျန်နိုင်ငံရေးကျန်းသားစီစီရေးကော်မတီကနေစီစီပြီးတင်ပြထားတာဒီ56ဦးရှိပါတယ်အဲ့တော့အဲ့56ဦးကိုတွေ့တယ်လို့ပဲကျွန်တော်တို့ကသိထားပါတယ်ခင်ဗျာကျွန်တော်တို့ကိုဒီနေ့ဒီ56ရောက်ပေါ့နော်ကျွန်တော်လက်ကျန်နိုင်ငံရေးကျန်းသားစီစီရေးကော်မတီကတင်ပြပေးလိုက်တဲ့စည်းရင်းပါဟုတ်ကဲ့ဒီ56ယောက်လုံးကိုကျွန်တော်လွှတ်ပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာကျော်လက်မျော်လက်ပါတယ
်အများစုဟာကလေးမိထီလာမြောင်းမြဗမော်မြစ်ကြီးနာကျိုင်းတုံလာရှုံစတဲ့မြန်မာနိုင်ငံအနှံ့အပြားကအချင်းတောင်တွေမှာဖန်စီထင်းထင်းခံထားကြရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်ပြီးအင်းစင်အချင်းထောင်ကတအူးလဲပါဝင်ပါတယ်အရင်စစ်ဆိုးရလက်ထက်တုန်းကနိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရကိုတောင်းတခါမှဖော်ပြခဲ့ခြင်းမရှိသလိုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးလို့တောက်လျှောက်ညှင်းဆိုလာခဲ့တာဖြစ်ပါတယ်သမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရကိုအစိုးရအပါအဝင်ပြည်တွင်းမီဒီယာတွေမှာပါထည့်သွင်းဖော်ပြလာနေကြသလိုနိုင်ငံရေးအကျဉ်းသားတွေကိုလည်းအတုတ်လိုက်လွတ်ပေးနေတာဖြစ်ပါတယ်။အခုနှစ်မကုန်ခင်နိုင်ငံရေးအကျဉ်းသားတယောက်မကြံပြန်လွတ်ပေးမယ်လို့သမရဦးသိန်းစိန်ကဇူလိုင်လအတွင်းဥရောပနိုင်ငံတွေကိုတွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းပြောကြားခဲ့တာပါ။ဒါပေမဲ့လက်ရှိမှာဖမ်းဆီးမှုတွေဆက်လက်ပြုလုပ်နေသေးတာနဲ့နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကပြုစုထားတဲ့စီရင်အရာလက်ကျန်နိုင်ငံရေးအကျဉ်းသားတရားကျော်ရှိနေသေးတာတွေကြောင့်သမရရဲ့အဲ့ဒီပြောဆိုမှုအတိုင်းဖြစ်နိုင်ဖို့တိတ်မဖြစ်နိုင်ဘူးလို့ AAPPB နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရင်းမှုကိုဘိုကြီးကတုံ့သက်ပါတယ်အဲ
့ဒါကတော့ဖြစ်နိုင်ခြေနဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအခုကျန်တာကကျွန်တော်တို့စိန်ရရဆိုရင်133ယောက်လောက်ကျန်မယ်အဲ့ဒီအပြင်ကိုအမှုရင်ဆိုင်နေရတာ232ယောက်ရှိပါတယ်အဲ့ဒီ232ယောက်ကိုလည်းအမှုပိတ်ဖို့လိုတယ်အဲ့ဒီအပြင်မတရားသဖြင့်ဖမ်းဆီးမှုတွေဆက်ပြီးတော့မလုပ်ဖို့လည်းလိုပါတယ်အဲ့တော့မှပဲနိုင်ငံရေးကျင်းသားဆိုတဲ့ issue ကတခံရမှာပါဒါမှမဟုတ်လို့ရှိရင်တော့နိုင်ငံရေးကျင်းသားတွေဆက်ရှိနေတယ်ဆိုလို့ရှိရင်တော့ဟိုဆက်ပြီးတော့နိုင်ငံရေးကျင်းသားကိစ္စကိုဆက်လက်ကြိုးဆုပ်လုပ်ကိုင်နေရမှာဖြစ်ပါတယ
်တကယ်တော့နိုင်ငံရေးအကျဉ်းသားတွေပြန်လို့ပြလိုက်တယ်ဆိုပေမဲ့သူတို့အတွက်လှုပ်ဆောင်ပေးရမယ်လုပ်ငန်းတွေပြီးဆုံးသွားတာတော့မဟုတ်ပါဘူးအကျဉ်းထောင်တွေထဲမှာနှစ်ရှည်လများအကျဉ်းကြခံနေခဲ့ရတဲ့သူတို့ဘဝတွေပြန်လဲပြုစုပြောင်းထောင်ပေးရေးလုပ်ငန်းတွေကိုလည်းရေရှည်လှုပ်ဆောင်ပေးဖို့လိုအပ်နေတာဖြစ်ပါတယ်လောလောဆယ်မှာတော့နိုင်ငံရေးအကျဉ်းသားတွေအရင်လွတ်မြောက်ရေးအတွက်ဦးစားပေးလှုပ်ဆောင်ပေးနေရပြီးနောက်ပိုင်းမှာသူတို့ဘဝပြန်လဲပြုစုပြောင်းရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီဝင်ကိုရဲအောင်ကပြောပါတယ်
ကျွန်တော်တို့အဲ့အနေနဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့သင်ပြပါတယ်ဒီအဓိကတော့ဒီထွက်လာတဲ့လူတွေကထောင်ထဲမှာနှစ်ရှစ်လများနေခဲ့ရတယ်မိသားစုနဲ့ကင်းကွာခဲ့တယ်ပြန်မဘဝနဲ့ကင်းမကင်းကွာခဲ့တဲ့အတွက်ကြောင့်သူတို့ရဲ့ကိုကျွန်တော်တို့ကပြန်လဲပြီးတော့ဟိုထူထောင်ရေးလုပ်ငန်းတွေပေါ့နော်ကုလီဆောင်ရှားမှုတွေလုပ်ပေးရမယ်ဆိုတာကိုကျွန်တော်ဆွေးနွေးပါတယ်ဒါပေမဲ့ဒါကိုကျွန်တော်တို့အနေနဲ့ဒီဆွေးနွေးဒီစီဝေးချိန်မှာပြောတဲ့အခါမှာလည်းအယူကြီးတာကတော့နံပါတ်1ကကျွန်တော်ထောင်ထဲမှာရှိတဲ့အကျဉ်းသားတွေကိုစီစစ်ဖို့ကကျွန်တော်တို့အဓိကအကြောင်းအရာဖြစ်နေတယ်ပေါ့လေဒါကြောင့်မို့ဒါကိုအရင်စစ်စစ်ပြီးတော့မှဒါကိုတော့ကျွန်တော်တို့အနေနဲ့ဒီလိုအနေငယ်ပဲပြန်တော့တဲ့အချိန်မှာနောက်ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့စဉ်းစားကြရအောင်ဆိုတဲ့ဟာမျိုးတွေပဲကျွန်တော်တို့ရှိထားပါသေးတယ်ခင်ဗျ
နိုင်ငံရေးအကျဉ်းသားများကွန်ကြီးစောင့်ရှောက်ရေးအသင်းအဖွဲ့တွေနဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီဝင်တွေကတော့အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေလုံးဝမရှိတော့တဲ့အထိဆက်လက်တောင်းဆိုသွားမယ်လို့ပြောဆိုနေကြပါတယ်ဒီကနေ့နိုင်ငံရေးအကျဉ်းသားတွေပြန်လို့ပြလိုက်တာဟာအာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့နဲ့2014ခုနှစ်မှာမြန်မာနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူဖို့ဘရူနိုင်းနိုင်ငံကိုထွက်ခွာသွားတဲ့သမရဦးသိန်းစင်ရဲ့ခီးစဉ်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ခင်ဗျာ